ပြည်ပရောက်ကမ္ဘောဒီးယားအတိုက်ခံကောင်းဆောင်ဆမ်ရင်စီနိုင်ငံကိုပြန်လာရင်စစ်တပ်ကိုတက်ဖြန့်ချထားမယ်လို့ဝန်ကြီးချုပ်ဟွန်ဆန်းကသတိပေးလိုက်ပါတယ်။ထိုင်းနိုင်ငံမှာအခြေဆက်ညီတဲ့ကမ္ဘောဒီးယားအတိုက်ခံတွေကိုလည်းလုံခြုံလိမ့်မယ်မဟုတ်ဘူးဖမ်းပြီးပြန်ခေါ်လာမယ်လို့ဝန်ကြီးချုပ်ကတနင်္လာနေ့တုန်းကပြောပါတယ်။ထိုင်းနဲ့ကမ္ဘောဒီးယားတို့ဟာ2011ခုနှစ်ကတရားခံလွှဲပြောင်းရေးသဘောတူညီချက်လက်မှတ်ရေးထိုးထားပြီးကမ္ဘောဒီးယားအတိုက်ခံတွေကိုထိုင်းဘက်ကပြန်ပြီးလွှဲပြောင်းပေးလို့ရှိခဲ့တာပါ။ကမ္ဘောဒီးယားဝန်ကြီးချုပ်ရဲ့ပြောဆိုချက်နဲ့ပတ်သက်ပြီးတုံ့ပြန်ဖို့ထိုင်းအစိုးရကိုမေးမြန်းခဲ့ပေမဲ့တစုံတရာပြန်ကြားတာမရှိပါဘူး။ပြည်ပမှာနေထိုင်နေတဲ့ကမ္ဘောဒီးယားအတိုက်ခံကောင်ဆောင်ဆမ်ရင်စီကလက်မဲ့နိုဝင်ဘာလ9ရက်နေ့မှာပြည်တော်ပြန်လာဖို့စီစဉ်ထားတဲ့အကြောင်းဩဂုတ်လ16ရက်နေ့ကကြီးညာခဲ့ပြီးတဲ့နောက်ပြီးခဲ့တဲ့လအတွင်းမှာပဲအစိုးရကသူ့ရဲ့ CNRP ပါတီထောက်ခံသူတွေအပေါ်ပို့ပြီးတော့ဖိနှိပ်လိုက်ခဲ့တာပါ။ဒါပြင်ဒီကိစ္စကိုအာဏာသိမ်းဖို့ကြံစည်မှုအတိုင်းအတာအထိအစိုးရဘက်ကသတ်မှတ်ထားပြီးအတိုက်ခံကောင်းဆောင် RMC ကိုထောက်ခံသူတွေအနေနဲ့တရားဥပဒေကြောင့်ရင်ဆိုင်ရမယ်ဆိုတာကိုလည်းရှင်းရှင်းလင်းလင်းပြောဆိုထားတာဖြစ်ပါတယ်။